မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်အောက်တိုဘာလ24ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ
်။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့sorry တင်းစားဆရာတပြက်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေအရရေးယူနိုင်အောင်ကြိုးပမ်းသွားမယ်အကြောင်းတူဂီသမရကဒီနေ့ပဲခရီးဖြူပြောဆိုလိုက်ပါတယ်ဒီမနက်ကမှာရတဆူရအောက်ချုပ်နေတဲ့ဒီမိုကရေစီခွင့်ရေးတွေရောပါလာနေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးရရှိတွေကသတိပေးပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနဲ့တူညီပြပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာရီမှာတော့မြန်မာနိုင်ငံတွင်းမှာဒီမိုကရေစီနယ်ပယ်ကျင်းပလာတယ်လို့ကုလအထူးကိုယ်စားလှယ်ကထောက်ပြတဲ့အကြောင်းသတင်းလွှာနဲ့အတူရှမ်းပြည်တောင်ပိုင်းမိုင်းပတ်မြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီး RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့မကြခင်တွေ့ဆုံဆွေးနွေးသွားမယ့်အကြောင်
းကျွန်တော်အောက်ခြေကိုတော့ပြောရတာအောက်ခြေတည်းလည်းအချင်းချင်းကြီးပါနောက်ဒုတိယဥက္ကဋ္ဌကွန်မြင့်ထုံးပါဆိုတော့ကျွန်တော်တို့
PNL အဖွဲ့ရဲ့နိုင်ကဗိုလ်မှူးကြီးခွန်ဦးကပြောသွားတာပါတရင်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါပြင်ထိုင်းနိုင်ငံပြည်နယ်တွေမှာတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေကိုဇက်တိုက်ဖမ်းဆီးနေတဲ့အကြောင်းသတင်းလာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင်
Sorry တင်းစားဆရာချမဲခရှူဂီကိုတပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေအရရေးယူနိုင်အောင်ကြိုးပမ်းသွားမယ်ကြောင်းတူရကီသမ္မတရစ်ချတ်တိုင်ရဲ့အာရိုဝါကဒီနေ့ပဲကြေပြုပြောဆိုလိုက်ပါတယ်လူသားသမားတွေကဖုံးကွယ်ထားတာကိုလက်ခံမှာမဟုတ်တယ်လို့အဖြစ်မှန်ကိုပုံမှန်လင်းလင်းဖော်ထုတ်နိုင်မှုရရှိထားတဲ့အချက်လက်တွေကိုမျှဝေသွားမှာဖြစ်ကြောင်းလည်းအန်ကာရာမြို့တော်မှာတူရကီသမ္မတကပြောလိုက်တာပါအောက်တိုဘာ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ Sorry ကောင်စစ်ဝင်ရုံးကိုတွားခဲ့ရကသတင်းစာဆရာခရှုဂီအသက်ခံရတာကြိုတင်ကြံစီထားတဲ့လုပ်ရဖြစ်ကြောင်းမနေ့တုန်းကလွတ်တော်မင်းကမှသမ္မတကပြောကြားခဲ့ပြီးနောက်အခုလိုထပ်မံပြောဆိုလိုက်တာလည်းဖြစ်ပါတယ်။ကောက်ချစ်တဲ့ Sorry ထောင်လိုင်းရေးတချို့ရဲ့လက်ချက်ဖြစ် Sorry စိုးရရဲ့ပြောဆိုချက်ကိုလည်းတူရကီသမ္မတကပယ်ချထားပါ။ရရှိထားတဲ့ထောက်ထားရေးရသတင်းစာဆရာခရှုဂီဟာရရဲ့ဆက်ဆက်တက်ခံရတာဖြစ်ကြောင်းနဲ့ရက်ဆက်လာတဲ့ဒီလိုလုပ်ရမျိုးဟာလူ့တည်တရားကိုပါထိခိုက်စေသလိုလက်တဆုပ်စာလုံခြုံရေးနဲ့ထောင်လိုင်းရေးရရှိကိုဖြစ်ဖို့လာတူရကီနိုင်ငံတော်ရောနိုင်ငံတကာတိုင်ဝမ်အတွက်ပါလက်ခံနိုင်စရာမရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တပြတ်ဖို့အမင်ပေးခိုင်းစေသူတရားဥပဒေအရရေးယူဖို့လိုအပ်ကြောင်းနဲ့တပြတ်မှုနဲ့ဆက်နေပြီးဆော်ရီနိုင်ငံမှာဖမ်းဆီးထားတယ်လို့ဆိုတဲ့အရာရှိ18ယောက်ကိုလည်းတူရကီနိုင်ငံမှာအမှုရင်ဆိုင်ဖို့လည်းတောင်းဆိုထားတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းတပြတ်မှုနဲ့ဆက်နေသူအနည်းဆုံးလူတစ်ချို့ကိုဖော်ထုတ်ပြီးပြင်ွေဗီဇာရုပ်သိမ်းအရေးယူလိုက်တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်။အခုရေးယူလိုက်တဲ့လုပ်ရအမှုနဲ့ပတ်သက်လို့အမေရိကန်ရဲ့နောက်ဆုံးလုပ်ရမဟုတ်တဲ့အကြောင်းနဲ့တာဝန်ရှိသူတွေကိုအရေးယူနိုင်မယ့်နည်းလမ်းတွေကိုဆက်လက်ရှာဖွေသွားမှာဖြစ်တဲ့အကြောင်းလည်းသတိပေးခဲ့တာပါ။ဒင်းစာဆရာခါရှိုဂီကိုရရဲ့ဆက်ဆက်တက်ပြတ်ခဲ့တာမျိုးလို့လုပ်ရမျိုးကိုအမေရိကန်အနေနဲ့လက်ခံမှာမဟုတ်ကြောင်းလည်းရှင်းရှင်းလင်းလင်းသိဆိုလိုတဲ့အကြောင်းလည်းဝန်ကြီးပွန်ပီယိုကပြောဆိုသွားပါတယ်။
အမေရိကန်မျိုးသားလုံခြုံရေးအချံပေဂျွန်ဘော်တန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရုရှားနိုင်ငံမြို့တော်မော်စကိုမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်မှာတော့အမေရိကန်အစိုးရအနေနဲ့ရုရှားနဲ့သဘောတူထားတဲ့1989ခုနှစ်လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကနေနှုတ်ထွက်ဖို့ပိုင်းဖြတ်လိုက်တဲ့အနေအထားရှိနေပါတယ်။ရုရှားတို့ကဥရောပမှာဒုံးကျည်တွေချထားတာဟာဆိုရင်တာလပ်ပြင်နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်သမ္မတဒိုနယ်ထရန့်ကစွပ်စွဲပါတယ်။ရုရှားဘက်ကစာချုပ်ကိုချိုးဖောက်ခဲ့တဲ့မှတ်တမ်းတွေရှိတယ်ဆိုပြီးလဲအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဘော်တန်ကပြောဆိုခဲ့ပါတယ်။ဒီကိစ္စကမနေ့တနေ့ကမှပေါ်လာတာမဟုတ်ဘဲရုရှားရဲ့ချိုးဖောက်မှုတွေနဲ့ပတ်သက်လို့အရင်သမ္မတဥပမာလက်ထက်မှာရောအခုသမ္မတထရန့်အစိုးရလက်ထက်မှာပါတိတ်ကိုစိုးရိမ်နေကြရတဲ့ကိစ္စဖြစ်ပါတယ်လို့အမျိုးသားလုံခြုံရေးအကြံပေးကပြောဆိုခဲ့ပါတယ်။ရုရှားနဲ့လက်နက်ဆိုင်ရာသဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်မဲ့တရားဝင်အကြောင်းကြားစာကိုလည်းတင့်တော်တဲ့တစ်ချိန်မှာပေးပို့မယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးကမနေ့အင်္ဂါနေ့ဆွေးနွေးပွဲအပြီးသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ပထမကမ္ဘာစစ်ဆုံးသတ်တဲ့နှစ်တရာပြည့်အထိမ်းအမှတ်ဖြစ်တဲ့နောက်လာတဲ့ပြင်သစ်နိုင်ငံပါရီမြို့တော်မှာအမေရိကန်နဲ့ရုရှားခေါင်းဆောင်တွေတွေ့ဆုံကြဖို့ကိုလည်းပြင်ဆင်ခဲ့တယ်လို့ဘော်တန်ကပြောပါတယ်။ဆိုဗီယက်ခေါင်းဆောင်ဟောင်းမီခေးဂေါ်ဘာချော့နဲ့ကွယ်လွန်ခဲ့ပြီဖြစ်တဲ့အမေရိကန်သမ္မတရော်နယ်ရေဂန်တို့လက်မှတ်ရေးထိုးခဲ့တဲ့တာလပ်ပြင်နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်အရကီလိုမီတာ9000အထက်မြေပြင်ကနေဖြစ်ခန့်နိုင်တဲ့နျူကလ িয়ার ဒုံးကျည်တွေတိစောက်ဆန်းသတ်မှုနဲ့တူလောင်မှုတို့ကိုတားမြစ်ထားတာဖြစ်ပါရဲ့ရှင်
American Little Niago Tension Nay, Sompia Pime, the Tango Yuka Boy, Chimbabu, the Ninopata, Muluro, Chimabe, the Maton, Trangaro, America Tai Levanga, Tau Tamashi, Shibiaw Yaturi, Long Yene, American Yaulavo, Josani Depo, Tatele Sanchin Pioso Nibare, Taikan Democraticaro, Jama Isachamu, Sisilo, Kisa Murine, Meso Sioni P, Shibiaw Yaulas. To Lu Chine Patalu, the Sondia, much a pea, Mimishibe, Republican Ye, Nangae, Kazako to Coop Chineda, Tompian Tajavare, Shupianwea to Lu Giama, Yazumu Chulunri, She Levanti Devalui, Pawani Echa, Tau Tama Pianame, the Matranga Piosu Tare Pomaro, Luku Yelo Shaduriga, Kanko Nijaraba, Shupianwea to Lu Gina to Lipa, the Niju Nijare, the Indatiga, Mimia Yamaro, American Malonu Chinone, Boati Tulamu Yu Tajare Echa, Shupianwea to Riga, Piosu Tajavare, Guatemala Nanga Nezak. Pachobi, not a Konasanga kilometer, Sele Chite Lajare, Kamani, Luwakon Sound Yo Pawne, Luogia, American Yapo Togaro, Sele, Kishi, Secha, Umapipare, the Maton Trangaro, American Yapo Jovane Drigo, Sitae Kunine, Antua Toma Pitejo, 3 feet Tavare.
Mexico Nanga, Pacific Gayurango, Hurricane Mona, Willa, Wea Pecanibare, Mexico Nanga, Sinalo, Mute. ဒီနေ့အနောက်မြောက်ဘက်ကထင်ရှားတဲ့အပန်းဖြေမြို့မာဇတ်လန်ရဲ့တောင်ဘက်ကီလိုမီတာ85အကွာမှာရှိတဲ့အစ်စလာဒဲလ်ဘော့စကတ်မြို့ကိုဝင်ရောက်တိုက်ခတ်ပါတယ်။မုန်တိုင်းပြင်းအဆင့်ကိုအဆင့်90သတ်မှတ်ထားတာမှာတနအီကို၄တိုင်နှုန်း190ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတဲ့ဝေလာမုန်တိုင်းကအဆင့်3ရှိပါတယ်။မက္ဆီကိုပြည်မှာရှိတဲ့ကီလိုမီတာ150မှာရှိပြီး ပြောင်းစုဆိုရရဲ့အချင်းထောင်ရှိရာအစ္စလာမာရီကျွန်းစုကိုလည်းဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ပါတယ်။အကျဉ်းသားတွေဘေကင်းကြီးအတွက်ကျူတင်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးမြင်းများနာဟုတော့အာနာပိုင်တွေဘက်ကမဖြေပါဘူး။မုန်တိုင်းကြောင့်တချို့ဒေသတွေမှာမိုးရေချိန်50-60စင်တီမီတာလောက်အထိရွာသွန်းနိုင်တယ်လို့မိုးစလာပညာရှင်တွေကခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်းပြူတိုပလာတာနဲ့မာဇတ်လန်ဂျ ယ်ရေလွှာရှော့စီသူတချို့ပဲလှိုင်းစီးဖို့ကြံနေခဲ့ပါတယ်အနယ်ကြီးတဲ့ဒေသတွေကနေလူပေါင်း 4,250 ကိုဘေးလွတ်ရာရွှေ့ပြောင်းပေးထားပြီးခုံလုံးရေးစခန်း58ခုတို့မှာနေရာချထားပေးထားကြောင်းအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကလည်းပြောဆိုထားပါတယ်ရှင်
VOA American တန်ညနေပဲမြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ16 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာစီစဉ်ရဲ့ပုံထိုးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မနက်ကမှရသဆွေရအုပ်ချုပ်နေပေမဲ့ဒီမိုကရေစီခွင့်ရေးတွေရောပါလာနေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးရရှိတွေကသတိပေးလိုက်ပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရစစ်တပ်မှအာဏာရှင်တွေအကြောင်းအစိုးရကထိန်းချုပ်ဖို့မလွယ်ပေမဲ့လုံတင်တာလုံနေတာတွေကိုလုပ်ဖို့ပြက်ကွက်ခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စီရန်ကြီးတွေကမနေ့ကကုလသမဂ္ဂထူထောင်ညီလာခံရဲ့တတိယညီလာခံမှာတင်ပြပြောဆိုခဲ့တာပါဒီကပြည်နယ်ကလူ့ခွင့်ရေးချိုးဖောက်မှုတွေအပြင်တရင်းမီဒီယာသမားတွေဖမ်းဆီးအရေးယူခံရတာတွေပါဝင်ပြင်းမှုတွေဟာအရသာစုအနေနဲ့ဟန်တားလို့ရနိုင်တဲ့ကိစ္စတွေဖြစ်ထောက်ပြသွားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်ကလည်းလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကတာဝန်ခံမှုရှိစေရေးလိုအပ်တဲ့အကြောင်းထောက်ပြခဲ့တာပါ။တိုင်းပြည်ကိုအကာအကွယ်ပေးနိုင်တဲ့စစ်တပ်တစ်ခုဖြစ်မလာမချင်းမြန်မာစစ်တပ်နဲ့အဆက်ဆံမလုပ်ဖို့လဲအထူးညီလာခံရဲ့တတိယညီလာခံမှာပဲတိုက်တွန်းသွားပါတယ်။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြစ်ခတ်တွေတွင်ရွှေညာမိုစီနီပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေစူးစူးဝါးဝါကျူးလွန်ခဲ့တာနဲ့ပတ်သက်လို့လဲထပ်မံပြောဆိုသွားခဲ့တာပါ။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးကိစ္စကန်တွေကိုစီးနှင်တက်ခတ်ခဲ့တဲ့ ARS စွန့်ရအောင်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာကျူးလွန်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြားပေးနေတာပါမြန်မာစိုးရတာဝန်ရှိသူတွေနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်သိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေသလိုလူ့ခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းလည်းညှင်းဆန်ထားပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးအောင်ထွန်းစွန်းကလည်းမနေ့ကတတိယကော်မတီစီဝဘွဲ့အတွင်းမှာပဲဆွဆွဲချက်တွေနဲ့ပတ်သက်လို့ခိုင်မာတဲ့အထောက်အထားတွေတင်ပြဖို့လည်းပြောဆိုခဲ့တာပါမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေကိုလည်းလူညွန်ရေးကောင်စီမှဒီနေ့ထပ်မံတင်ပြဖို့လည်းစီစဉ်ထားပါတယ်
နောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဋိပတ်တုံးကြည့်အစည်းအဝေးတွေအပေါ်အမေရိကန်တောင်ကိုရီးယားနဲ့မြောက်ကိုရီးယားတို့ရဲ့ဆွေးနွေးမှုတွေအတွင်လူ့ခွင့်ရေးကိစ္စကိုဘေးချိတ်ထားတဲ့အပေါ်ကုလသမဂ္ဂစုံစမ်းရေးမှုကစိုးရိမ်ကြောင်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ထောမတ်စ်အိုဟေကင်တာနာကရိုဟင်ဂျာပြည်ပခန့်ကိုညှဉ်းပန်းပြီးမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုကြည့်ကြပါလို့ဒီကနေ့အင်္ဂါနေ့မှာနှိုင်းယှဉ်ပြောဆိုသွားပါတယ်။မြောက်ကိုရီးယားနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကတော့မတူညီတဲ့အကြောင်းလူ့ခွင့်ရေးစံနှုန်းတွေကိုလစ်လျူရှုထားလို့မရတဲ့အကြောင်းအနည်းနဲ့အမြန်ဆိုသလိုပြန်ပြီးထွက်ပေါ်လာမှကြောင့်ဖြစ်တယ်လို့ကုလလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ကြားထိပ်တီးဆွေးနွေးမှုတွေနဲ့အတူမြောက်ကိုရီးယားအစိုးရနဲ့ပြန်ပြီးတော့ပြေးလည်လာတဲ့အပေါ်မှာအခိုင်အမာထောက်ခံတဲ့အကြောင်းဒါပေမဲ့လူ့ခွင့်ရေးကိစ္စကိုဆွေးနွေးကြသလားဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့လည်းလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောဆိုသွားပါတယ်။လုံခြုံငြိမ်းချမ်းကျွေးဝရေးအတွက်အရေးကြီးတဲ့တိုးတက်မှုတွေရှိနေပေမဲ့လက်တွေ့မှာမြောက်ကိုရီးယားရဲ့လူ့ခွင့်ရေးအခြေအနေပြောင်းလဲမှုမရှိဘူးလို့လည်းမစ္စတာကင်တန်နာကသတင်းထောက်တွေကိုပြောဆိုသွားပါတယ်။မြောက်ကိုရီးယားဘက်ကလူ့ခွင့်ရေးနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုလို့တဲ့အရေးလက္ခဏာပြဖို့လိုအပ်တယ်လို့လည်းလူ့ခွင့်ရေးအထူးကိုယ်စားလှယ်ကထောက်ပြပြောဆိုသွားပါတယ်ရှင်။
ယမနင်္ဂမှာစာနယ်ဧကပြည်လည်မှုပြဿနာကိုဖြေရှင်းရမှာလူသားရဲစံနာမှုအကူအညီပေးနေသူတွေအရေးနေနေပြီးမကြခင်မှာလူပေါင်း14သန်းလောက်အစားအစာပြည်လည်မှုကျော်မဲ့အန်ဒီနဲ့ရင်ဆိုင်နေရတဲ့အကြောင်းကုလသမဂ္ဂအကူအညီပေးအဖွဲ့ GK ကသတိပေးလိုက်ပါတယ်။ယမင်းမှာမကြုံမှုလောက်အောင်ကြီးမားတဲ့စာနယ်ဧကပြည်လည်မှုဘေးကျော်မဲ့အန်ဒီဟာတိသာထင်ရှားနေတဲ့အကြောင်းလူသားရဲစံနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရည်ရည်ဟိုချာရဲ့ GK မတ်လိုကော့ကမနေ့ကကပဲလူညုံကြီးကောက်စီကိုပြောဆိုလိုက်ကြပါ။ယမင်းနိုင်ငံမှာငါးပေးကျော်မဲ့အန်ဒီနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ထဲမှာလည်းနှစ်ချိန်သတိပေးခဲ့ပူပေမဲ့လူသားရဲစံနာမှုအကူအညီတွေတိုးမြင့်ပေးခဲ့တယ်လို့ sorry ဦးဆောင်တဲ့ညမောတက်ဖွဲ့ရဲ့ Facebook တားမြစ်မှုတွေအဆုံးသတ်သွားတဲ့အတွက်အဆိုးဆုံးအခြေအနေတွေကိုကြော်လွှားနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီဒီရင်ကျုံရတဲ့အခြေအနေကအရင်ကတည်းကပိုဆိုးတဲ့အကြောင်းလဲအုတ်ချကြီးခဲကသတိပေးထားပါတယ်
။ Syria နိုင်ငံမှာလွန်ခဲ့တဲ့၃နှစ်တုန်းကဖမ်းဆီးခံခဲ့ရတဲ့ဂျပန်အလွတ်တန်းသတင်းတောက်ပြန်လွတ်လာပြီဆိုတာကိုဂျပန်အစိုးရကဒီကနေ့ဗုဒ္ဓနေ့မှာအတည်ပြုပါတယ်။လွတ်လာတဲ့အမျိုးသားကဂျမ်အီယာဆူရာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကပြောပါတယ်။ယာဆူရာကို2015ခုနှစ်တုန်းကအယ်ခိုက်ဒါအဖွဲ့တစ်ခုကစီးရီးယားနိုင်ငံတွင်မှဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင
်။ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငီထိုက်တို့ပြောပြပေးခဲ့တာပါအခုလွှင့်နေတဲ့ Radio Dialogue ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပြီမို့မြန်မာနိုင်ငံအတွင်းဒီမိုကရေစီနယ်ပယ်ကျင်းပလာတယ်လို့ကုလအထူးကိုယ်စားလှယ်ကထောက်ပြလိုက်တဲ့အကြောင်းသတင်းလွှာကိုအရင်ဆုံးတင်ဆက်ပေးပါမယ်။မနေ့အင်္ဂါနေ့ကကုလသမဂ္ဂအထွေထွေညီလာခံရဲ့83ချိန်မြောက်တတိယကော်မတီရှေ့မှောက်မှာမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးနဲ့ပတ်သက်လို့ပြောဆိုခဲ့ကြပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှူးမစ်ယန်ဟီလီကရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာလူ့ခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ကြီးမားနေတော့မယ်ဖြစ်တယ်။ဒါတွေကိုအဆုံးသတ်နိုင်ဖို့ကုလနဲ့နိုင်ငံတကာအတိုင်းဝိုင်းကကြိုးပမ်းတင်တဲ့အကြောင်းမြန်မာနိုင်ငံအတွင်းမှာဒီမိုကရေစီနယ်ပယ်ကျင်းပလာနေတဲ့အကြောင်းပြောခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုဒေါ်လလတန်းကတင်ပြပေးမှာပါ။
မြန်မာနိုင်ငံသားတွေနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုအထူးလေးစားပြီးမျှော်လင့်ချက်ထားခဲ့ပေမဲ့လို့လေလက်တွေ့အခြေအနေကြောင့်သူ့အနေနဲ့စိတ်ပျက်ခဲ့ရတယ်လို့မစ္စယန်ဟီလီကပြောပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးပြီးမြန်မာအစိုးရဘက်ကလှုပ်ဆောင်ခဲ့ခြင်းမရှိတာကိုအခုလိုထောက်ပြခဲ့ပါတယ
် I will now describe to you the deplorable situation that exists in Myanmar.demonstrating that the government fails to live up to its international law obligation.
မြန်မာအစိုးရအနေနဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာခြင်းမရှိတဲ့အတွက်မြန်မာနိုင်ငံမှာဆူရနေတဲ့အခြေအနေတွေကိုကျွန်မရှင်းပြလိုပါတယ်။အရဖက်ဆူရဟာစစ်တပ်ကိုထိန်းချုပ်နိုင်စွာမရှိဘူးဆိုပြီးမြန်မာအစိုးရအရာရှိတွေကအမဲစင်ကြီးပြီးခဲ့ကြပါတယ်။ဒါဟာမှန်ပါတယ်ဖွဲ့စည်းပုံခြေခံဥပဒေရစစ်တပ်ကိုတိတာတဲ့အာဏာပေးထားပါတယ်။ဒါပေမဲ့အရဖက်ဆူရဌာနတွေကလုံနိုင်စွမ်းရှိတာအများကြီးရှိပါတယ်ဒါပေမဲ့သူတို့ကတိတိတသာပဲဖြစ်ဖြစ်မတိမသာပဲဖြစ်ဖြစ်လုံနိုင်ပေမဲ့မလုံကြတာတွေ့ရပါတယ်နိုင်ငံတော်အကြံပေးပုဂ္ဂိုလ်အနေနဲ့လေဒီမိုကရေစီအတွက်ကာလကြာရှည်တိုက်ပွဲဝင်ခဲ့တာတွေကိုမပြစ်တင်ပါဘူးဒါကြောင့်မြန်မာနိုင်ငံမှာရက်စက်ကြမ်းကြုတ်မှုတွေ ลูกคุยจุนโฉผ่องหมู่တွေအတွက်သူ့အနေနဲ့ကျင့်ဝတ်တိုက်ခါပိုင်းနဲ့နိုင်ငံရေးလုပ်ပိုင်ခွင့်အာဏာကိုသုံးပြီးအဆုံးသတ်ပေးဖို့ကျွန်မတိုက်တွန်းပါတယ်လို့မစ္စယန်ခီလီကပြောသွားခဲ့တာဖြစ်ပါတယ်။ဒါပြင်ဒီမိုကရေစီပြုပြင်ပြောင်းရွေးတွေလုပ်နိုင်ပြီမဲ့လို့လေမြန်မာစစ်ရဘက်ကလုံတင်ပေမဲ့မလုပ်ခဲ့တဲ့အရေးယူဆောင်ရွက်မှုတွေကြောင့်ဒီမိုကရေစီနယ်ပယ်ဟာ
The government could choose to undertake reforms to end the ever-shrinking of the
democracy. ဖြစ်သိမ်းပေးဖို့ကျွန်မညှပ်ပေါင်းများစွာထောက်ပြခဲ့ပါတယ်။ဒါပေမဲ့ဆက်ရှိနေသေးပါ။ပြဋ္ဌာန်းခဲ့တဲ့ဥပဒေသစ်တွေဟာဖိနှိပ်ချုပ်ချယ်ပြီးနိုင်ငံတကာစံနှုန်းတွေနဲ့လည်းမကိုက်ညီပါဘူး။စိတ်နှောက်ယှက်ဖြစ်စရာအကောင်းဆုံးကတော့လူခွင်းနဲ့မတရားမျှတမှုတွေကိုထောက်ပြတဲ့လူတွေကိုရေးယူဖို့လက်နက်တစ်ဖက်အသုံးပြုတဲ့ကလိုနီခေတ်ဥပဒေတွေဆက်ရှိနေခြင်းပါပဲ။ရလကတော့နှ ဖြစ်ပါတယ်မြန်မာနိုင်ငံမှာရှင်နေတွေသတင်းတော်တွေလှုပ်ရှားသူတွေနေနဲ့တရားဝင်လွတ်လပ်စွာလှုပ်ဆောင်ခဲ့ကြတဲ့အတွက်ဖမ်းဆီးရယူခံရတဲ့သတင်းတွေကိုလည်းသူ့အနေနဲ့ပုံမှန်ကြားသိနေရကြောင်းမစ္စယန်ဟီလီကထောက်ပြခဲ့ပြီးရိုက်တာသတင်းတော်အုပ်တို့ဖမ်းဆီးခံရမှု2015ကပညာရေးပေါ်လစီပေါ်ဆန္ဒပြသူတွေဘက်ကရှင်းနေလိုက်ခဲ့တဲ့အမျိုးသမီးရှင်းနေဒေါက်ခင်ခင်ကျော်ကိုထောင်ဒဏ်6လချမှတ်မှုပြင်အခုနောက်ဆုံးရန်ကုန်တိုင်းအစိုးရပေါ်ဝေဖန်ခဲ့လို့11 media သတင်းတောက်3ဦးဖမ်းဆီးအရေးယူခံရမှုနဲ့ပတ်သက်လို့လည်းမစ္စယန်ဟီလီကထက်သွင်းပြောကြားပြီးဒီမိုကရေစီလူ့အဖွဲ့အစည်းမှလုပ်ငန်းတာဝန်ထမ်းဆောင်မှုကိုရာဇဝတ်မှုလို့သတ်မှတ်တာဟာလက်ခံနိုင်စရာမရှိဘူးလို့ပြောခဲ့ပါတယ်။ချိန်နဲ့မှာပဲပြည်တွင်းမှာကချင်ရှမ်းပြည်နယ်တွေမှာ2011ကစလို့ဒုက္ခသည်ပေါင်းသသိန်းကျော်ဟာ IDB OA မဲ့တွေဖြစ်နေကြပြီးလူသားချင်းစာနာမှုအထောက်အကူရရှိမှုတွေနှေးပါနေပြီးရခိုင်ပြည်နယ်မှာလည်းအစ်စ်ဆောက်တဲ့အင်အားတွေဟာမွတ်စလင်တွေနဲ့တခြားလူဖွဲ့စည်းတွေကိုခွဲခြားရာရောက်တဲ့အတွက်အသားအရောင်ခွဲခြားမှုအသွင်အခြေအနေကိုရောက်နေတယ်လို့မစ္စယန်ဟီလီကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်ကြီးလေးရဲ့ပြစ်မှုတွေကျူးလွန်ကြပေမဲ့ကျူးလွန်သူတွေဟာအရေးယူခြင်းမခံရတာကာလကြာရှည်ရှိနေပြီးဖြစ်တဲ့အတွက်ကြောင့်ဒါကိုအဆုံးသတ်နိုင်ရေးအတွက်ကျူးလွန်သူတွေကိုအရေးယူနိုင်တဲ့တာဝန်ကိုပြက်ကွက်နေတာတွေ့ရပါတယ်လို့မစ္စယန်ဟီလီကပြောကြားခဲ့ပြီး ICC နဲ့လူ့ခွင့်ကောင်စီအပြင်လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံကြီးတို့ကတညီတညွတ်ထီးရပ်တည်ကြပြီးမြန်မာနိုင်ငံလူ့ခွင့်နဲ့ပတ်သက်လို့အရေးယူဆောင်ရွက်ကြဖို့ကိုလည်းမစ္စယန်ဟီလီကညီကုန်းမှာတိုက်တွန်းသွားပါတယ်ရှင်
ဒေါ်လာလာတန်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရှမ်းပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီး RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့မကြခင်တွေ့ဆုံဆွေးနွေးသွားမယ်လို့ PNL ခေါ်ပအုပ်အဖွဲ့ရဲ့ခေါင်းဆောင်ကပြောပါတယ်လောလောဆယ်မှာအောက်ခြေတပ်အချင်းချင်းညှိနှိုင်းမှုလည်းညွှန်ကြားထားတယ်လို့ဒီတိုက်ပွဲဟာအချင်းချင်းနားလည်မှုလွဲမှားလို့ဖြစ်တဲ့တိုက်ပွဲဖြစ်ကြောင်းသုံးသပ်ပါတယ်တချိန်တည်းမှာပဲဖားဆောင်မြို့နယ်အတွင်းတိုက်ပွဲဖြစ်တာနဲ့ပတ်သက်ပြီးကြားပြည်နယ်အစိုးရနဲ့ KNPP ခေါ်ကရင်နီအဖွဲ့အစည်းမှဒီလကုန်ပိုင်းလောက်ထပ်မံဆွေးနွေးညှိနှိုင်းမှုရှိနေပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်အတွင်းမှာအော်တိုဘာလ16ရက်နေ့ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့ PNL ခေါ်ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်အကြတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်ရှမ်းနယ်ပအိုနှစ်ဖွဲ့စလုံးဟာ NCA ခေါ်တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေဖြစ်ပြီးလောလောဆယ်မှာတိုက်ပွဲတွေထပ်မဖြစ်အောင်အောက်ခြေတပ်မှုချင်းညှိနှိုင်းမှုညွှန်ကြားထားတယ်လို့နှစ်ဖက်ခေါင်းဆောင်ချင်းဆွေးနွေးဖို့လည်းပြင်ဆင်နေကြောင်း PNL အဖွဲ့ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်ကျွန်တော်အောက်ခြေကိုတော့ပြောတာပါအောက်ခြေတည်းလည်းအချင်းချင်းညှိပါနောက်ဒုတိယဥက္ကာကွန်မြင့်ထုံးပါသူကတော့ကျွန်တော်တို့ဒီဥစ္စာကြီးရဆက်မဲ့ဆက်တွေပြီးတော့ဘာလို့ပြောရဆိုတာဘို့ပါလဲအာလကုံပိုင်းတော့ PTSD ရှိရလဲငါ့ခေါ်လို့ဆရာဆိုချင်မှန်း PTSD ဖြစ်နေပြီးမှသင်ရမယ်ကျွန်တော်ကြားလာတော့အဲ့ဒါအစီးနားလဲလို့ရဲစားပါဒီရန်လို့မရှိကြပါဘူးတကမ
ှငင်းချိုင်းလုပ်ငန်းရှင်ဥဆောင်အဖွဲ့ PPSD ဟာ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ် PNLO ပိုးတပ်ဖွဲ့တွေဟာအပြစ်ခတ်ရက်စဲပြည်တဲ့နောက်မောင်းမယ်မြို့နယ်ဂဒူးကြီးဒေသအခြေစိုက်ထားပြီးဒီဒေသဟာအစီအစစ်ချန်တပ်ဖွဲ့ကသူတို့နယ်မြေဖြစ်တတ်မှတ်ထားတာကြောင့်2018ခုနှစ်ကလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပူပါတယ်ဒီလိုတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံပြီးငင်းချမ်းတဲ့နေနဲ့အပြေရှာဖို့သဘောတူထားကြတာလည်းဖြစ်ပါတယ် PNLO နဲ့ဆွေးနွေးရေးနဲ့ပတ်သက်လို့ RCSS ဘဟုကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး အော်တိုဘာလ 20 ရက်နေ့ကလည်းကြားတီနယ်ဖားဆောင်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ KNPP ခေါ်ကရင်မျိုးသားတိုးတက်ရေးပါတီအကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးကြားတီနယ်အစိုးရက KNPP ကအပြစ်ရသဘောတူညီချက်ကိုချိုးဖောက်ကြောင်စာပေးပို့ခဲ့တယ်လို့ KNPP ကလည်းတပ်မတော်ဘက်ကအပြစ်ရသဘောတူညီချက်ကိုမလိုက်နာတာဖြစ်ကြောင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ် 21ရက်နေ့မှာတော့အလို့သဘောတွေ့ဆုံပြီးတိုက်ပွဲတွေထပ်မံမဖြစ်ပွားရေးကိုညှိနှိုင်းခဲ့တယ်လို့ဒီလကုံပိုင်းကျင်းပမဲ့လက်စင်ပုံမှန်အစည်းအဝေးမှာထပ်မံဆွေးနွေးဖို့ရှိကြောင်း KNPP
ရိုက်ကောဆက်ဆံရေးယုံတာဝန်ခံခုညေးရယ်ကပြောပါတယ်။နောက်ဆုံးပါမှာလက်စစ်ဆွေးနွေးရှိတယ်။ဒီမှာဆွေးနွေးပါအဲဒါတော့မိသားကိုခင်းနေဆက်ကိုတော့မှာစိတ်မထနဲ့။အဲဒီပုံမှာဆွေးနွေးမှာတော့ဒီကတော့အခုသူတို့ပြေးပို့လာတဲ့ကတ်ွက်စာတွေရှိတယ်။အဲဒီကတ်ွက်စာတွေကိုကြည့်ပြီးတော့ကျွန်တော်တို့ပြဆွေးနွေးဖို့လို့
ကြေညာပြီးတဲ့အစိုးရနဲ့KNPP အကြားမေလက7ရက်ပြီတလတစ်ချိန်ပုံမှန်အစည်းအဝေးကျင်းပခဲ့ရမှာပြည်နယ်အစိုးရအတွင်းမှလွိုက်ကော်ဒေသကုတ်ကဲရေးစစ်ဌာနချုပ်ကစစ်ဦးစီးပထမတန်းတို့ဦးဆောင်တက်ရောက်ပြီး KNPP ကဗဟိုကော်မတီဝင်တွေဦးဆောင်တက်ရောက်ခဲ့ကြတာဖြစ်ပါတယ်။လက်ရှိဆွေးနွေးပွဲမှာတော့ KNPP ဘက်ကထိပ်ပိုင်းခေါင်းဆောင်တွေနဲ့ ကြားပြည်နယ်အစိုးရဘက်ကပြည်နယ်ဝန်ကြီးချုပ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးတို့တွဲဆုံဆွေးနွေးနိုင်ဖို့ကိုမျှော်လင့်ထားပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနဲ့ကြားပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေအတွက်ဒီလိုတွဲဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာတော့ ရှမ်းပြည်နယ်မြောက်ပိုင်းမှာRCSSနဲ့တအန်းပလောင်တက်အကြတိုက်ပွဲတွေဖြစ်ပွားခဲ့သလိုလောဝဒေသဘက်မှာလည်းအစိုးရတပ်မတော်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့အကြမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။
ကိုမိုးစောသတင်းပေးပို့ထားတာပါအခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှမ်းမှာတော့ထိုင်းနိုင်ငံပြည်နယ်တွေမှာတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေကိုဆက်လက်ဖမ်းဆီးနေတာမှာအော်တိုဘာလ22ရက်နေ့ကတော့ပထုံထာနီမြို့နယ်နဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မှာတရုတ်နဲ့ကမ္ဘောဒီးယားလာအိုမြန်မာစရဲလူရာကနန်းလောက်ကိုဖမ်းဆီးခဲ့ပါတယ်မအေးမာကသတင်းပေးပို့ထားတာပါ
ပထုံထာနီပြည်နယ်မှာတော့နိုင်ငံသားတထောင်ကျော်နေထိုင်နေတဲ့အခမ်းအနားတရာရှိစေကိုဝင်ရောက်စစ်ဆေးခဲ့ရမှာတော့မြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံသား50ကျော်ဟာဥပဒေနဲ့မညီဘဲနေထိုင်နေကြတာကြောင့်ဖမ်းဆီးအရေးယူခဲ့ပါတယ်။မဲဆောက်မြို့မှာလည်းမြန်မာတွေဖမ်းဆီးခံခဲ့ရပါတယ်။မြန်မာအလို့သမားတန်ရာရှိဦးအောင်မင်းကတော့မြန်မာတွေအနေနဲ့ထိုင်းနိုင်ငံရဲ့နိုင်ငံသားအလို့သမားစီမံခန့
သူရဲ့နိုင်ငံသားဥပဒေဒီမှာစာပေါင်းမှုဥပဒေထဲမှာဒီဒီပြည်နိုင်ငံမြန်မာနိုင်ငံသားမှမဟုတ်ဘူးဒီပြည်နိုင်ငံသားတယောက်ကထိုင်းနိုင်ငံမှာအလားလို့မယ်ဆိုရင်သောက်တာပြည်စုံနဲ့လို့လို့ရမယ်ပေါ့နော်သောက်တာပြည်စုံနဲ့နေရာမှာလဲမှန်ကန်မှုရှိရမယ်မှန်ကန်မှုရှိရမယ်ဆိုကိုယ်ဝါပါမယ်တဲ့မှာရှိတာလုံးချင်းက A ဖြစ်နေပြီကိုယ်က B စက်ရုံထဲမှာလို့နေမယ်ဆိုရင်ဒါကမှန်ကန်မှုမရှိရတဲ့အဆန်းခံမှာပဲပေါ့နော်အဲ့တော့ကျွန်တော်တို့မြန်မာအလုပ်သမားတွေအနေနဲ့ကကိုယ်ထောက်ထားတဲ့ကူတခြားခိုင်မအောင်လို့ဖို့အရင်မှန်ကန်အောင်လို့ဖို့တယ်လို့ကိုယ်ကဘာမှမတဲ့မှာအလုပ်ရှင်က A ဆိုရင်ကိုယ်က A စက်ရုံထဲမှာလို့နေဖို့ဆိုရဲပေါ့နော
်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ထက်ဆိုင်လိုအပ်ကြေးရွာမှာတော့တရုတ်နိုင်ငံသား40နဲ့ကမ္ဘောဒီးယား20အပြင်မြန်မာနိုင်ငံသား10ဦးကိုနေရာ6နေရာကနေဖမ်းဆီးခဲ့တာပါဖမ်းဆီးခံရတဲ့တရုတ်နိုင်ငံသားတွေဟာတစ်ဖက်မြန်မာနိုင်ငံမြဝတီမြို့ကကက်ဆီနိုလောင်းကစားရုံတွေအတွေ့မြန်နှုံးမြင့်အင်တာနက်လိုင်းတွေကိုမဲဆောက်မြို့ကအင်တလုံးမှာစက်တီထိုင်ပြီးတရားမဝင်အင်တာနက်လိုင်းတွေချိတ်ပေးနေတာတွေကိုတွေ့ရတာကြောင့်အင်တာနက်ထိုင်နေတဲ့စက်ထိုင်အလုံးကိုသိမ်းဆီးခဲ့ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီတရုတ်နိုင်ငံသားတွေကိုတော့ဆက်သွယ်ရေးဆိုင်ရာဥပဒေနဲ့ပါအရေးယူသွားမယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြသွားပါတယ်ထိုင်းနိုင်ငံကထုတ်ပြန်ခဲ့တဲ့နိုင်ငံသားသားအလုပ်သမားစီမံခန့်ခွဲမှုဥပဒေအသေးထွက်လာပြီးတဲ့နောက်မှာတော့နေရပြန်သူတွေဟာ2018ခုနှစ်ဇွန်လကနေ2018ခုနှစ်အောက်တိုဘာလအထိသတိကြော်ရှိပြီဖြစ်ကြောင်းကိုလည်းအလုပ်သမားတန်ရာရှိဦးအောင်မင်းကပြောပြပါတယ
်မြန်မာနိုင်ငံကနေပြီးတော့ပြန်လည်သူလူကြီးစခန်းတွေရှိတယ်ကြကျွန်တော်မဲဆောက်သာဝန်ခံဆိုတော့မဲဆောက်စင်ဟိုကျွန်တော်ပြောတာပါနော်ဒီနေ့နေမီဒေတာအိမ်မှာရှိတဲ့ဟိုပထမပြည်ထောင်ရေးရှိနိုင်ပါလိမ့်ရခင်ဗျာဟုတ်ကဲ့ကျွန်တော်မဲဆောက်ကနေပြီးတည်တံ့ခွဲတာကတော့သတိကြော်ရှိတော့ပါတယ်သတိကိုတော်တော်ကြော်တော့ပါတယ်ခင်ဗျာတောင်းလို့ရှိပါမယ်ဟိုဘော2018 29ရက်နေ့ကနေဂျွန်လ29ရက်နေ့ကစပါတယ်ခင်ဗျာ
ဒီလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိုလိ
မဝိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာဝိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်မတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစွနေပါရှင
့။ဟိုတခုနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio Season PP ချင်းမှာပဲ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV Season ကိုစောင့်မျှကြည့်ရှုကြပါအောင်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။ဆော်ရီတင်းစားဆရာဂျမဲခါရှိုဂီကိုတပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေအရအရေးယူနိုင်အောင်ကြိုးပမ်းသွားမယ်ကြောင်းတူရကီသမ္မတရစ်ချစ်တိုင်ရဲ့အာရုံကဒီနေ့ပဲကြေပြုပြောဆိုလိုက်ပါတယ်။လူသားသမားတွေကဖုံးကွယ်ထားတာကိုလက်ခံမှာမဟုတ်ဘူးလို့အဖြစ်မှန်ကိုမှုမှန်လင်းလင်းဖော်ထုတ်နိုင်မှုရရှိထားတဲ့အချက်လက်တွေကိုမျှဝေသွားမှာဖြစ်တဲ့ကြောင်းလည်းအန်ကာရာမြို့တော်မှာတူရကီသမ္မတကပြောဆိုလိုက်တာပါ။အမေရိကန်မြို့သားလူငယ်အချင်းပိပုဂ္ဂိုလ်ဂျွန်ဘော်တန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရုရှားနိုင်ငံမော်စကိုမြို့တော်မှာတွေ့ဆုံခဲ့ပြီးနောက်မှာတော့အမေရိကန်ဆွေရကရုရှားနဲ့သဘောတူထားတဲ့1989ခုနှစ်လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကနှုတ်ထွက်မဲ့အလားအလာတွေလည်းထွက်ပေါ်လာနေပါတယ်။ရုရှားကဥရောပမှာဒုံးကျည်ဖြန့်ချထားတာတာလက်ပစ်နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရောက်တဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကစွပ်စွဲထားတာပါ။အမေရိကန်လက်တော်နေရာကိုထိန်းချုပ်နိုင်ရေးအဆုံးဖြတ်ပေးမဲ့တက်တန်ဝယ်ယူကောက်ပွဲတွေကျင်းပဖို့သတင်းနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကတော့အမေရိကတိုက်11ကထောက်ထားမရှိပဲရှိပြောင်းဝင်ရောက်လာသူတွေအလုံးရင်းနဲ့အမေရိကန်ကိုအရောက်လာဖို့ကြိုးပမ်းနေတဲ့ပေါ်တတလဲလဲဆန့်ကျင်ပြောဆိုနေပါတယ်။အတိုက်ခံဒီမိုကရက်တစ်ကတော့ကျမ်းမာရေးဆရှာမှုစီစဉ်လို့ကိစ္စမျိုးတွေနဲ့မဲဆွယ်စည်းရုံးနေပြီးရှိပြောင်းဝင်ရောက်သူလူအုပ်ကြီးနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးတာမျိုးမရှိပဲ Republican တွေရဲ့နိုင်ငံရေးကစားကွက်တစ်ခုဖြစ်နေတာတုံ့ပြန်ထားကြပါတယ်။မြန်မာနိုင်ငံမှာအယက်သားဆွေးရအုပ်ချုပ်နေပေမဲ့ဒီမိုကရေစီခွင့်ရေးတွေရောပါလာနေတဲ့ကြောင်းကုလသမဂ္ဂလူ့ခွင့်ရေးရရှိတွေကတတိပြလိုက်ပါတယ်။ဖွဲ့စည်းအုပ်ချုပ်ပုံခြေကံဥပဒေစစ်တပ်ကအာဏာရှင်တွေကြောင့်အစိုးရကထိန်းချုပ်ဖို့မလွယ်ပေမဲ့လုံတင်နာတွေကိုလုပ်ဖို့ဖြစ်ခဲ့တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားကပြောဆိုလိုက်ကြပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးအတန်လွင့် engineer ကတော့ Skip Sisk ဖြစ်ပါတယ်။နောက်နှစ်နာရီအကြာမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြမလူလူနဲ့ကျမ်းမာရေးဥကြောဇန်တာရဲ့မြမအရေးသုံးသပ်ခြင်းနဲ့အားကစားတရင်လွှာတွေကိုနားဆင်ရဖို့ရှိပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.